မြောက်ကိုရီးယားနိုင်ငံဘက်ကတိုက်ချင်းပစ်ပယ်ထိန်ဒုံးကျည်ကိုပြစ်လွတ်လိုက်ပုံရတယ်လို့တောင်ကိုရီးယားစစ်တပ်ဖက်ကပြောလိုက်ပါတယ်။အဲဒီဒုံးကျည်ကိုတောင်ပျုံကန်ခရိုင်ကနေတနင်္ဂနွေနေ့နေ့လယ်ပိုင်းကပြစ်လွတ်လိုက်တာဖြစ်ပြီးကီလိုမီတာ900လောက်နေတဲ့ကိုပြန်ဆန်းပြီးတော့ပင်လယ်ထဲကိုကျသွားတယ်လို့ဆိုးမျိုးမှာရှိတဲ့စေဦးစီးအဖွဲ့ကပြောပါတယ်။တောင်ကိုရီးယားစစ်တပ်အနေနဲ့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ကျူးကျော်ရန်စတဲ့လက္ခဏာတွေကိုအနိကဆောင်ချီနေပြီးတော့စည်ရေးရလည်းအပြည့်အဝပြင်ဆင်ထားတယ်လို့စေဦးစီးအဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းမြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်လွတ်မှုကိုသိရှိထားပြီးအခုပြစ်လွတ်လိုက်တဲ့ဒုံးကျည်ဟာမကြသေးခင်ကပြစ်လွတ်လိုက်တဲ့ဒုံးကျည်၃ခုလောက်တော့ဝေးဝေးပြစ်နိုင်တဲ့ဒုံးကျည်မဟုတ်ဘူးလို့အင်ဗီဒေါ်တာဝန်ရှိသူကပြောလိုက်ပါတယ်။အမေရိကန်ပစိဖိတ်စစ်ဌာနချုပ်အနေနဲ့ဒါကိုခြေရာခံခဲ့ပြီးတော့သုံးသက်ရသလောက်တော့ဒါကမြောက်ကိုရီးယားရဲ့ဒုံးကျည်ဖြစ်ပြီးဂျပန်ပင်လယ်ထဲကိုကျသွားတယ်လို့အမေရိကန်စစ်တပ်ရဲ့ Pacific ဌာနစစ်ဌာနချုပ်ပြောခွင့်ရ David Benham ကပြောပါတယ်။အမေရိကန် Pacific စစ်ဌာနချုပ်အနေနဲ့လည်းမြောက်ကိုရီးယားရဲ့လုံရက်တွေကိုအနီးကပ်ဆက်လက်စောင့်ကြည့်သွားမှာဖြစ်ပြီးကျွန်တော်တို့ရဲ့မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေရဲ့လုံခြုံရေးအတွက်ကျွန်တော်တို့အနေနဲ့အပြည့်အဝရည်တည်သွားမှာဖြစ်တယ်လို့သူကပြောပါတယ်။ဒီဒုံးကျည်ပြစ်လွတ်မှုကိုဆွေးနွေးဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာသူ့ရဲ့သမ္မတအိမ်တော်မှာအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးထိုင်ခဲ့တယ်လို့လည်း AP သတင်းကပြောပါတယ်ခင်ဗျာ။